ချင်းပြည်နယ်မြောက်ပိုင်းကတီအန်အယ်လေးကတောင်းတက်တွေထိန်းချုပ်ထားတဲ့နောင်ချိုမြို့ပေါ်စစ်တပ်ကအောက်တိုဘာ10ရက်နေ့သတင်းကြေလာပြီးမှာနိုင်နေတဲ့ချီပုံကျဲတိုက်ခိုက်ခဲ့ပါတယ်လူနေအိမ်တွေထိခိုက်ပျက်စီးသွားပေမဲ့သေဆုံးမှုတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်တချင်မှာပဲကချင်ပြည်နယ်ထူးထေတာတပ်ပံဝါနဲ့ကံပိုက်တီဘက်မှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်ပံဝါဒေသခံတွေတရုတ စစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေအဆက်မပြတ်လုပ်နေတာမှာမနေ့ကသတင်းကြိုလာပြည်နေမှာတော့ TNLA တအောင်တက်တွေတင်ပိုက်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုမြို့ပေါ်ကိုညာလုံးပေါက်ဘုံကျဲခဲ့ပါတယ်။လူများအိတ်နေချင်းည10နိုင်လောက်ကနေဒီနေ့အောက်တိုဘာ18ရက်မနေ့တနင်္ဂနွေလောက်အထိဘုံစက်တိုက်ကျဲခဲ့တာကိုနောင်ချိုဒေသခံတို့က VOA ကိုအခုလိုပြောပါတယ်
။ချေလာကြီးလောက်ကနေပြီးတော့တလာကြီးကြီးတက်ကျဲပါလားခင်ဗျ။အချင်းနေတော့မဟုတ်ဘူးဘာပေါ့အချက်လာလာရေးအဲ့ရက်ဆိုင်တာကခေါင်းဆိုင်ချသွားလိုက်နှလုံးပြီးရင်ပြန်လှည့်သွားတယ်လှည့်သွားပြီးတော့အဲတမိနစ်လောက်ကြာရင်ပြန်လှည့်လာတယ်လူတွေကအဲ့လိုကြောက်နာပြီးတော့အဲအိပ်ရောနဲ့အချင်းနောက်အချင်းလောက်ကြတော့လာရွေး45မိနစ်လောက်ကြတော့တစ်ချက်ပြန်လှည့်လာပြီးတော့ပြန်ကျဲသွားတယ်ခင်ဗျာဘယ်လေလုံးလောက်ဆိုတော့အစနှလုံးကို၄လုံးလောက်ကတော့မကွဲဘူ
းနောင်ချုံမြို့ရဲစခန်းမြောက်ဖက်ကိုအဓိကထားဘုံကျဲခဲ့တာဖြစ်ပါတယ်လူထိခိုက်ဒေဆုံးမှုရှိမရှိကိုတော့အခုချိန်ထိမသိရသေးပေမဲ့အထိကိပျက်စီးအခြေအနေကိုနောင်ချိုဒေသခံတူကအခုလိုပြောပါဗျ။အ
ထိကိကြတော့အခုလူတော့အထိကိတော့မရှိခင်ဗျ။တာကြည့်နေတဲ့အိမ်တလုံးလုံးကတော့ဆုတ်ပြတ်သွားတာပဲ။တော်တော်အပြည့်နဲ့ခင်ဗျ။အရင်လုံးကကျဲတဲ့အလုံးတွေတုန်းကတော့ဘာမှမဖြစ်ဒီကောင်ကြီးကသူနဲ့ပတ်ချလေဟောလို့ရောလင်းလာလဲလောက်ကအိမ်ကြီးဘာကြတကားကြီးကျွဲ့တယ်သူအမူးတွေလမ်းနေဒီမှန်လေးညိုထဲမှာဆိုရင်အောင်ရက်ဖြစ်ဆိုရင်မှန်လေးကျွဲ့တယ်ခင်ဗျ။
နောင်ချိုနဲ့အဆက်အသွယ်ရှိသူတချို့ကလူအထူးကိုက်ရှိကြောင်ပြောဆိုကြပေမဲ့လည်း VOA အနေနဲ့တိကျအတည်ပြုချက်မရသေးပါဘူး။နောင်ချိုမြို့ကို TNLA နဲ့ပူးပေါင်းတပ်တွေကဇူလိုင်လဒုတိယပတ်မှာတင်းယူခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကစလို့စစ်ကောင်စီကမြို့ပေါ်ကိုမကြာခဏဘုံကျဲနေပါဗျ။နောင်ချိုမြို့နဲ့မိုင်20ခန့်အကွာမှာရှိတဲ့စေရေးရအေးပါတဲ့တောင်ခမ်းရွာဘက်မှာစစ်တပ်နဲ့ TNLA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေပြင်းထန်နေချိန်မှာအခုလိုနောင်ချိုမြို့ကိုဘုံကျဲခဲ့တာပါ။တကယ်လို့သာတောင်ခမ်းကိုတိုင်းရင်းသားတပ်တွေသိမ်းပိုက်နိုင်ခဲ့ရင်ပြည်ဦးလွင်အထိရောက်လာမှာကိုစစ်တပ်ဘက်ကစိုးရိမ်တာကြောင့်အကြီးအကျယ်တိုက်ခိုက်နေပုံလည်းရပါတယ်။ TNLA ကထိန်းချုပ်ထားတဲ့နောင်ချုံမြို့ကိုမင်းညာကဘုံကျဲတိုက်ခိုက်ခဲ့တယ်လို့ပဲအော်တိုဘာလ16ရက်နေ့ညနေပိုင်းကလည်း MNDA ကိုကန့်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့သိန်းနီခရိုင်နယ်ကနတ်မြော်ရေအားလျက်စစ်ဓာအပေးဆက်ယုံကိုလည်းစစ်ကောင်စီကလေကြောင်းကနေဘုံလေးလုံးကျဲချခဲ့တဲ့အကြောင်းနဲ့ဓာအပေးဆက်ယုံအဆောက်အဦတွေနဲ့ရစစ်တကြိုးတွေပြက်စီးခဲ့ကြောင်း MNDA ကသတင်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာအခုလိုဖြစ်ပွားနေချိန်မှာပဲကချင်ပြည်နယ်ဘက်မှာလည်းကချင်အထူးဒေသတစ်ကပန်ဝါနဲ့ကံပိုက်တီဘက်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ပန်ဝါဒေသခံတွေနဲ့အဆက်အသွယ်ရှိတဲ့ကချင်အမျိုးသားတအုပ်ကလောလောဆယ်ပန်ဝါအနီးကတိုက်ပွဲတွေကြောင့်ပန်ဝါမျိုးကပြည်သူတွေတရုတ်နိုင်ငံဘက်တင်းဆောင်ဖို့ကြိုးစားနေကြတယ်လို့အခုလိုပြောပါတယ်။
အခုကမောင်ဝင်ရင်းမင်းကြီးတို့ပြောတယ်မပေါ်မဒီတော့ဆန်ကျွန်တော်တို့မြို့ပြမှာဆောင်းလို့ရှိတော့ဝီချစုံတော့သူတို့ကဘုံကူပြုံနေစားဒေချမ်းလွန်တုံးစုံမှာရောက်နေဘူးအကုန်လုံးကမြပိုင်းမှာရောက်နေပြီတဲ့သူပြောလို့မဝင်ဆိုင်အဲတော့ဒုက္ခရောက်နေလို့ပြောပေါ်ဝါဒီပုချူရံရတော့ဆန်ဆန်အစိုးရဝင်ရတော့ဝင်ပေါ်ကြည့်ကြလာ
မနေ့ကအော်တိုဘာ18ရက်နေ့ကလည်းကမ်ပိုက်တီဒေတာကနေကြားဆောင်တက်အမှတ်1003ကိုစတင်တိုက်ခိုက်ခဲ့ရမှာမနေ့ကညနေပိုင်းကကာကင်းတချို့ကို KIA ကသိမ်းယူထားကြောင်းသိရပါတယ်ကချင်အထူးဒေသတဲ့ချီပွေနဲ့စောလော်မြို့နယ်တွေကို KIA ကစက်တင်ဘာလ29ရက်နေ့ကစတင်ပြီးထိုးစစ်ဆင်ခဲ့တာပါစက်တင်ဘာ30နဲ့အောက်တိုဘာ2ရက်နေ့တွေမှာချီပွေနဲ့စောလော်ကို KIA ကသိမ်းယူခဲ့သလို15ရက်နေ့မှာတော့ပန်ဝါမြို့နယ်စင်မိုင်ခန့်အကွာလူပီရွာကနေကြားဆောင်တက်အမှတ်1001ကိုလည်းထပ်မံသိမ်းယူခဲ့ပါတယ်ဒီကနေ့မှာတော့ပန်ဝါအနီးတိုက်ပွဲတွေပြင်းထန်နေပြီးစစ်တပ်ဘက်ကလည်းလေကြောင်းကနေတိုက်ခိုက်နေပါတယ်လက်ရှိရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ